ဘောကန်ဒေသနိုင်ငံကြီးနိုင်ငံကသူတို့ရဲ့နေဆက်ဒေသတွေကိုရှေ့ပြောင်းဒုက္ခတွေအားလုံးလိုလိုအတွက်ဒီသတင်းပတ်ထံမှာပိတ်ပစ်ဖို့ဆုံးဖြတ်ချက်ကိုဩစတြေးလျနိုင်ငံကနေထောက်ခံလိုက်ပါတယ်။ဒါအပြင်ရှေ့ပြောင်းဒုက္ခတွေရဲ့လမ်းကြောကိုလုံးဝဆက်ပြီးပိတ်ထားဖို့လည်းတောင်းဆိုလိုက်တာပါ။ဘောကန်နိုင်ငံတွေကိုဖြတ်ပြီးရှေ့ပြောင်းဒုက္ခတွေဥရောပမြောက်ပိုင်းကိုဝင်ရောက်ဖို့အတွက်ကြိုးစားမှုကိုကန့်သတ်ဖို့သူအစိုးရအနေနဲ့ထောက်ခံကြောင်းဩစတြေးလျပြည်ထောင်စုဝန်ကြီးဂျိုဟာနာ မက်ကလစ်နာကပြောပါတယ်။Slovenia, Macedonia, Serbia နဲ့ Croatia နိုင်ငံ၄နိုင်ငံမှာနိုင်ငံရေးခေါ်လုံခွင့်တောင်းခံဖို့လုပ်နေသူတွေမှအပကြံရွှေ့ပြောင်းဒုက္ခတွေရအားလုံးအတွက်ပိတ်ပင်ဖို့သူတို့၄နိုင်ငံကဒီသတင်းပတ်တည်းမှာပဲစတင်လှုပ်ဆောင်လိုက်တာဖြစ်ပါတယ်။နိုင်ဆိုရာနောက်ပြန်မသွားဘူးလို့ပြောပြီးရွှေ့ပြောင်းဒုက္ခတွေရဝင်ရောက်နေတဲ့ဘောကန်လမ်းကြောလို့ခေါ်နေတဲ့လမ်းကြောကိုလုံးဝပိတ်ထားတင်တယ်လို့ပြည်ထောင်ဝင်ကြီး Mark Littner က Direct Germany နိုင်စဉ်သတင်းစာကိုပြောပါတယ်။တစ်ချိန်တည်းမှာပဲတူရကီအနောက်ဘက်ကမ်းလွန်ဒေသမှာလက်စ်ဘော့စ်ကျွန်းကနေဂရိနိုင်ငံကိုသွားတဲ့လေတစင်းနစ်မြုပ်ခဲ့တဲ့အတွက်၃လသားအရွယ်ကလေးငယ်တူပါဝင်ရွှေ့ပြောင်းဒုက္ခတဲ့၅ဦးသေဆုံးခဲ့ရတယ်လို့တူရကီသတင်းဌာနကပြောပါတယ်။အာဖဂန်နဲ့အီရန်နိုင်ငံသားရွှေ့ပြောင်းဒုက္ခတွေတင်ဆောင်လာတဲ့ဒီလေတွေက၉ဦးကိုကယ်တင်နိုင်ခဲ့ပေမဲ့၂ဦးကတော့ပျောက်ဆုံးနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂကကန့်ကွက်မှုကိုရင်ဆိုင်နေရပေမဲ့ဥရောပသမဂ္ဂနဲ့တူရကီတို့ဟာတူရကီကနေဂရိကိုရောက်လာတဲ့ရွှေ့ပြောင်းဒုက္ခတွေအားလုံးကိုတူရကီဘက်ပြန်ပို့ဖို့အစီအစဉ်ကိုအပြစ်သက်လှုပ်ဆောင်ဖို့လမ်းဖို့လှုပ်ဆောင်နေကြတာပါကုလသမဂ္ဂလူခွင့်ဆိုင်ရာအကြီးအကဲဇိုင်ရီယတ်အယ်ဟူစိန်ကတော့ဒီအစီအစဉ်ဟာတရားမဝင်ဘူးလို့ပြောပါတယ်